မေရိကန်နိုင်ငံတက်ဆက်ပြည်နယ်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စီဝန်ရုံးကိုပိတ်ပစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်ဆိုရဘက်ကလည်းလက်စားချေတဲ့အနေနဲ့အမေရိကန်ကောင်စီဝန်ရုံးတချို့ပိတ်ပစ်ဖို့ညွှန်ကြားချက်ထွက်လာနိုင်တယ်လို့တိလာသူတွေကသုံးသပ်ကြပါတယ်။ပိတ်ပစ်ဖို့ဖြစ်နိုင်ရှိတဲ့နေရာတွေကတော့ရှန်ယန်ဒါမှမဟုတ်ဝူဟန်မြို့ကကောင်စီဝန်ရုံးနေဖြစ်တယ်လို့ဆိုပါတယ်။ဒါပြင်တရုတ်လူမှုကွန်ရက်တင်တဲ့ Twitter တို့မှာလည်းအမေရိကန်ကိုခန့်မှန်းတာလေးပြန်လက်စားချေဖို့တောင်းဆိုအကြံပြုချက်တွေထွက်ပေါ်နေလာမှာသမ္မတဒေါ်နယ်ထရမ့်ကနောက်ထပ်တရုတ်ကောင်စီဝန်ရုံးနဲ့ပိတ်ပစ်ဖို့ပြောဆိုမှုတွေရှိနေတာကြောင့်ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စီဝန်ရုံးကိုပိတ်ပစ်ဖို့တောင်းဆိုမှုတွေလည်းပါဝင်ပါတယ်။အပြန်အလှန်ကောင်စီဝန်ရုံးနဲ့ပိတ်တာတွေအရှိန်မြင့်ဖြစ်ပေါ်လာရင်တရုတ်အမေရိကန်ဆက်ဆံရေးဟာအခြေအနေပိုဆိုးသွားနိုင်ပြီးဒီတဲ့ပိုဆိုးတဲ့အခြေအနေပါဖြစ်လာနိုင်တယ်လို့ VOA ကမေးမြန်းထားတဲ့သုတေသီနှုတ်ကသုံးသပ်ပါတယ်။ချင်းနေတာပို့ဆိုလာပြီးဒါဟာစီးရဲတပ်ဖွဲ့ကိုအမေရိကန်နဲ့တရုတ်တို့ကတဆင်ချင်းတုံးမြင့်လှုပ်ဆောင်လာကြတာလို့ဟောင်ကောင်အခြေစိုက်နိုင်ငံရေးသုံးသပ်သူဆမ်ပူကပြောပါတယ်။တရုတ်အမေရိကန်ဆက်ဆံရေးဟာကိုရိုနာဗိုင်းရပ်စ်စဖြစ်တဲ့အချိန်အထူးသဖြင့်တရုတ်ကဟောင်ကောင်လုံခြုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာအနေဆုံးအဆင့်ကိုရောက်လာကြောင်းပေကျင်းမြို့ရမ်မြင်တက်တူကနိုင်ငံတကာဆက်ဆံရေးပါမောက္ခရှီမင်ဟောင်းကလည်း VOA ကိုပြောပါတယ်ခင်ဗျ။